မြောက်မြို့နယ်အတွင်းမှာဒီလပိုင်းအတွင်းဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်အရသာထိခိုက်သေးဆုံးမှုတွေရှိခဲ့ပြီးမြောက်ဦးဒေသခံ6000ကျော်အိုးအိမ်ဆုံးခွာတင်းရှောင်ခဲ့ရတယ်လို့ဒေသတွင်းကွင်းစင်းလေ့လာနေတဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာကြောင့်ထိခိုက်သေးဆုံးမှုတွေနဲ့စစ်ဘေးရှောင်သူတွေပိုများလာတယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်မျိုးရပါတီ AMP ကနေစစ်ဘေးတန်ကြောင့်အရဖက်ပြည်သူတွေထိခိုက်နေတာဆုံးကျုံမှုစစ်ဘေးတိမ်းရှောင်နေရမှုရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေထိခိုက်နေမှုနဲ့ပတ်သက်ပြီးစုံစမ်းမှုကော်မရှင်တရဖွဲ့စည်းပြီးတရပိုင်းမှာမြောက်ဦးမြို့နယ်တွင်ကွင်းစင်းလှိလာခဲ့ပါတယ်။တရပိုင်းတွင်မြမသမတော်နဲ့ရခိုင်သမတော်၏တို့စစ်ရေးတိမ်းမှနေမှုအခြေအနေကြောင့်မြောက်ဦးမြို့နယ်တစ်ခုထဲမှာတေဆုံတန်ရာရသူနဲ့အဖမ်းခံရသူအရသာဦးရင်50ကျော်ရှိနေတယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်မျိုးရပါတီဒုဥက္ကဋ္ဌတော်အင်းနုစိန်ကပြောပါတယ်
။ဒီကတည်းကလည်းဖန်ကြီးကားတာနဲ့ရှင်ဆုံးတာနဲ့ကျမတို့ရေဘူးရအားလုံး50ကျော်တော့ရှိတယ်။တချို့ကလည်းတော့အစတော့မသိဘူးနောက်တော့ဖန်ထားတဲ့ရေစကမ်းမှရှိတယ်။အဖြစ်တွေကိုပို့လိုက်ပြီးစသဖြင့်အတင်းရလို့ဘယ်ပါမှမသိဘူးဖန်သွားတာတော့ပြီးလိုက်တယ်
။မြောက်ဦးမြို့နယ်တွင်စစ်ဘေးရှောင်ရွာသားဦးရေကတော့6000လောက်ရှိနေတယ်လို့တော်အင်းနုစိန်ကဆက်ပြောပါတယ
်။မြောက်ဦးမြို့နယ်ဒီမှာ6000ကျော်လောက်ရှိအဲ့မှာအထူးသဖြင့်ရေပင်းကြီးရေကုန်ဆောင်ရေးကလေးတွေနမ်ကျန်းရဲ့အသက်ကြီးတွေကိုလည်းအများကြီးပါတော့ဒီမှာပြည့်ခဲ့တာ။ခြေရောင်မှလည်းဒဏ်ရာရတဲ့လူရှိတယ
်။မြောက်ဦးမြို့တွင်ဒီလ15ရက်နေ့နဲ့18ရက်နေ့တွေကမြို့တွင်ပြစ်ခတ်မှုတွေကြောင့်လူနေအိမ်တွေဒေသခံပြည်သူတွေသမိုင်းဝင်သာသနိကအဆောက်အုံပျက်စီးမှုတွေရှိနေခဲ့တာပါ။ဒီဖြစ်စဉ်ဟာအေအေဖွဲ့ကနေမြို့တွင်အဆောက်အုံပေါ်နေရာယူပြီးလုံချုံရေးယူရကနေပြန်လာတဲ့တမတော်စစ်ကြမ်းကိုပြစ်ခတ်လို့ဖြစ်ပေါ်ရတယ်ဆိုပြီးတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောရေးစီဝေးရှိသူဘူမူကြီးဝင်းစောဦးကတော့အေးအေးနေနဲ့မြို့ပေါ်မှာစိုက်ကွက်ဖော်လာလို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလူပြောပါတယ်
။တော်ရီထဲမှာစိုက်ကွက်မဖော်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းနေပြီးတော့မှစိုက်ကွက်ပေါ်တယ်။ဓာတ်ဒီတမင်အန်ပြီးပြီးတော့မှဒီကွန်ထဲကိုရောက်အောင်တမင်ဆင်တယ်လို့ပဲကျွန်တော်တို့ထင်တယ်။ကျွန်တော်တို့ဒီအကြောင်းပြချက်မရှိဘဲနဲ့တမင်တက်တဲ့လုံပြပြီးဖြစ်တာဆိုတော့ပြမတာဝန်ကဒေသတကြီးအေဂျင်စီစီသူတို့ရဲ့အတော်ဝင်စီစဉ်ကာကွယ်ရေးအတွက်ကျွန်တော်ရဲ့ကအဓိကတာဝန်ပဲဒီဟာကိုပဲလုပ်တာဒီလိုလုပ်တဲ့လူကဒါဟုတ်ပြသအောင်တော့မလုပ်ဘူးဆိုတော့ထင်ကြကျွန်တော်အမှန်ကန်ပြောရဲ
အေအေဖွဲ့ကတော့သတ်မတော်ဘက်ကဆွဆဲပြောသလိုအယသာပြည်သူတွေပေါ်ပြမသာတိုက်ခိုက်နေတာမရှိကြောင်းပြောဆိုထားပါတယ်မြောက်မြို့တွင်ကွင်းစင်းလေ့လာနေတဲ့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌသောအေနုစိန်ကတော့သူ့ရဲ့သိရှိချက်ကိုခုလိုပြောပါတယ်
မြောက်မြို့နယ်အင်းမာရဲ့ဖြစ်ပွားသမျှကိစ္စကိုကိုယ်တိုင်ခံစားရှိတဲ့လူတွေရခိုင်မဟုတ်တဲ့အဲ့ဒီမြောက်ဦးကိုအဲ့ဒီရှင်တော်ကကြောက်နေတယ်တခြားလူမျိုးတွေနိုင်ငံခြားသားတွေကတော့ဒါအကျမလို့ဟဲ့လို့တာပဲဒီဘက်ကစတင်ပြီးတော့အော်ပြစ်ခတ်တာမျိုးမရှိပါဘူးဆိုတာမျိုးတော့ကျမတို့ကပြောကြတယ်အမျိုးသမီးတယောက်တော့မတန်တမ်းမှုဆိုရင်ဒီဘက်ကပြစ်တယ်ဆိုတာကိုဒီတိကျကြပြောနိုင်တယ်ကျမတို့စုံစမ်းလေးလာသမျှတွေမှာတော့ပြည့်ရတယ်
ကြခိုင်မျိုးရပါတီစုံစမ်းရေးကော်မရှင်ကနေစုဆောင်ရသမျှအချက်လက်တွေကိုအစိုးရကစာမှာဖော်ပြပြီးမကြာခင်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့မနေ့ဘက်ကရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ပဲတူတူကျေးရွာနေကုန်းအောင်ပြင်တောင်နှမ်းဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ပဲတူတူနဲ့တပ်ပြေကျရွာရန်900ခန့်ဟာရွာထဲမှာမနေရဲပဲစာရင်ကျောင်းနဲ့ဖုန်ကြီးကျောင်းတွေမှာသိမ်းရှောင်နေကြရတယ်လို့ပဲတူတူကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သာလှိုင်ကအခုလူပြောပါတယ
်ကိုကူရှိခွက်မှာကိုအောင်ကြီးတောင်ခွက်မှာအကြောက်ရယ်ဆက်စားမလို့ရောတော့မရှိဘူးဟောလည်းနေကြည့်တယ်နဲ့ပါတော့လည်းနေနေတယ်နဲ့ပါတယ်ညောင်းတဲ့ချင်းချင်းစိတ်ကူရောနေပြီးတော့ဆက်ကြခုံးကြောက်ဆက်ပြန်ကြောက်ရအောင်ပါခုံးရတာပေါ့ဆက်ကြရောပြစ်တိရောဒုက္ခတိရခိုင်မရောသာဆိုရောအာ900ရောတော့ရှိနေ
လက်ရှိရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေအချိန်မြင့်လာနေတယ်လို့ရခိုင်ပြည်နယ်မြောက်ဦးကြောက်တော်မင်းပြဘူရီတောင်ရတိတောင်နဲ့ဘုံနကျုံမြို့နယ်6မြို့နယ်မှာစစ်ပြေးစစ်ရှောင်ဒုက္ခသည်စခန်းပေါင်း33ခုရှိလာတယ်လို့စစ်ဘေးရှောင်ဒုက္ခသည်1200ကျော်ရှိနေပြီဖြစ်ပါတယ်ခင်ဗျာ